သရရှင်များရှင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးကိုကမ္ဘောဒီးယားနိုင်ငံဖနုပီမြို့မှာဂျာတာပရီနေကနေမနက်ဖြန်တနင်္ဂနွေနေ့အထိကျင်းပဖို့ရှိနေပါတယ်ဒီအစည်းအဝေးမှာဩစတြေးလျနိုင်ငံဝန်ကြီးချုပ်နဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးတို့အပြင်အမေရိကန်သမ္မတတို့လည်းတက်ရောက်ဖို့ရှိနေပါတယ်အာဆီယံညီလာခံမှာယူကရိန်းကိစ္စတောင်တရုတ်ပြည်နယ်ပြည်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဗစ်ကာယောဂအကြောင်းနဲ့ကုန်သွယ်ရေးကိစ္စတွေအပြင်ရာသီဥတုပြောင်းလဲရေးကိစ္စနဲ့မြန်မာအရေးကိုကြကြပြတ်ပြတ်ဆွေးနွေးနိုင်တယ်လို့ခန့်မှန်းထားကြပါတယ်ဒီအာဆီယံညီလာခံမှာမြန်မာနိုင်ငံကအစ်အမြင့်နိုင်ငံရေးကိုယ်စားလှယ်တွေတက်ရောက်ခွင့်မပေးဖို့အာဆီယံတွေကဆုံးဖြတ်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံဆိုင်ရာ NUG ရဲ့ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေနဲ့ဆက်သွယ်မေးမြန်းထားပါတယ်ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေရှင်အခုဒီကမ္ဘောဒီးယားနိုင်ငံပေါ့နော်အဲ့ဒီမှာအာဆီယံအစည်းအဝေးကျင်းပနေပါတယ်အဲ့ဒီမှာမြန်မာနိုင်ငံကကိုယ်စားလှယ်တက်ရောက်ခွင့်မပေးဖို့အာဆီယံကဆုံးဖြတ်လိုက်တယ်ဆိုတာသိရတယ်အဲ့ဒီအပေါ်မှာပေါ့နော်ဆရာတို့ရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲရှင
်အဲကျွန်တော်လည်းအခုလေဒီအာဆီယံဒီခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးကနေထုတ်ပြန်တဲ့စာကိုကျွန်တော်မနေ့ညကဖတ်လာတယ်ပေါ့နော်ဖတ်တဲ့အခါမှာအရင်တုန်းကလုပ်ခဲ့တဲ့အစည်းအဝေးတွေနဲ့စာရင်တော့အခုထုတ်ပြန်ချက်ကပို့ပြီးတော့တိတိကျကျရည်ညွှန်းမှုတွေပါလာတယ်။အရင်တော့ဆိုနည်းနည်းရေဘူးကသဘောဆန်တယ်ပေါ့နော်။နောက်ပြီးတော့ဒီရည်ညွှန်းမှုတွေပိုကောင်းလာတဲ့အပြင်ကြေကြေပြန့်ပြန့်သုံးသပ်မှုတွေလည်းရှိလာတယ်ဗျ။အဲ့အရာလေးတွေကတော့တော်တော်လေးကောင်းပါတယ်။ဥပမာအဖြစ်ဆိုရင်ဒီအခုလောလောဆယ်ကိုဒီထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေမှာမြန်မာစစ်တပ်ကလူတွေကိုအတက်မခံပေမဲ့ကျန်တဲ့အာဆီယံမီတီတွေမှာစက်ခွင့်ပေးနေတော့ပေါ့နော်သို့တော်လည်းအခုဒီမှာဆိုရင်တော့ဒါတွေကိုလည်းပြန်စဉ်းစားရတော့မယ်ဆိုတဲ့ဟာမျိုးပါလာတယ်နောက်တစ်ခုကဒီအာဆီယံချာတာရဲ့ဒီ Article 7နဲ့20ကိုသူကညှို့ထားတယ်ဗျညှို့ထားတဲ့အခါမှာဒီအထူးသဖြင့်20ကပါလဲဆိုအာဆီယံချာတာကိုမလိုက်နာဘူးအာဆီယံချာတာနဲ့ဆန့်ကျင်တဲ့ဟာတွေဖြစ်လာခဲ့မယ်ဆိုရင်ဒါအာဆီယံဆမ်မစ်ကဒီဆုံးဖြတ်မယ်ဆိုတဲ့ဟာမျိုးပါတယ်ပေါ့နော်အဲ့တော့ဒီမှာလဲသူ့ရဲ့ဆုံးဖြတ်ချက်တွေပါတယ်အဲ့ဒါကိုပြန်ရည်ညွှန်းတယ်ရည်ညွှန်းတာမှာဒီ 5 point consensus accountable မှုကမအောင်မြင်မှုမပြည့်စုံမှုเนาะဖြစ်မလာခဲ့ဘူးဆိုရင်သူတို့ဓာတ်တွေကိုပြန်စဉ်းစားမယ်ဆိုတော့ဒါတော်တော်လေးပြင်းထန်တဲ့သဘောပါတယ်နောက်ပြီးတော့မှဒီမြန်မာစစ်တပ်ဒီမြန်မာနိုင်ငံမှာအင်အားအကြီးဆုံးလက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်တယ်နောက်ပြီးတော့တခြား sentence မှာလဲဒီဖြစ်ပေါ်လာတဲ့ဒီပဋိပက္ခတွေဒီအကြံပေးမှုတွေအတွက်ဒါတာဝန်ယူရလိမ့်မယ်ဆိုတဲ့စကားချက်တွေပါတယ်ပေါ့နော်ဆိုတော့တော်တော်လေး strong ဖြစ်တဲ့ဒီပြင်းထန်တဲ့ဒီအနေထားလို့ကျွန်တော်ကတော့ဟိုသုံးသပ်မိပါတယ်ဗ
ျဟုတ်ကဲ့ဆရာပြီးတော့ဒီ AFP သတင်းမှာပေါ့နော်ဖော်ပြထားတာကတော့ဒီအာဆီယံအနေနဲ့ NUG နဲ့တွေ့ဆုံနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေတယ်လေဆရာအဲ့ဒါရောဖြစ်ဖို့ရှိလားရှင
်အဲကျွန်တော်အခုသူ့ရဲ့လေဒီ decisionနံပါတ်၈မှာသူကပြောထားလဲဆိုတော့ key stakeholder တွေအားလုံးနဲ့သူတို့မကြခင်မှာတွေ့ဆုံဆွေးနွေးမှာပေါ့နော်အဲ့လိုဆွေးနွေးတဲ့အခါမှာတော့ဒီ flexible နဲ့ informal manner နဲ့တွေ့သွားမယ်လို့သူတို့ပြောထားတယ်ဆိုတော့အရင်တုန်းကအခုလက်ရှိဒီဟိုဒီလက်ရှိ session environment အနေနဲ့က AUG နဲ့တွေ့ဖို့ဆိုရင်မင်း online ဆီကခွင့်တောင်းရတယ်ဆိုတဲ့အကြောင်းကိုပြောတယ်ပေါ့နော်ဒါကိုဒီ UN ရဲ့ special envoy Nolin Hazel ကသူ့ရဲ့ interview တစ်ခုမှာပြောထားတယ်အဲ့တော့တစ်ဖက်ကသူရဲ့ 5 point consensus ကအလုံးစုံပါဝင်တဲ့ဒီညှိနှိုင်းမှုကိုပါဟိုပါပေါ့နော်လောက်ရမယ်ဆိုတဲ့ဟာဖြစ်ပြီးတော့တစ်ဖက်ကကြတော့အလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲဖြစ်ဖို့ကိုဒီမင်းအောင်လိုင်းကိုခွင့်တောင်းရတယ်ဆိုတာကဒီစကားရနှစ်ခုဒီဟာတွေကဟိုဟာလေးရှင်းတော့မညီဖြစ်တာပေါ့နော်အဲ့တော့အခုဒီမှာကတော့ဒီပို့ပြီးတော့မှတိုးချဲ့ပြီးတော့မှဆောင်ရွက်လာမယ်ပုံဝင်လေးလေးပြောလာတော့မယ်ဆိုတဲ့အနေအထားတွေမြင်လာတယ်နောက်ပြီးတော့ကျွန်တော်သဘောကျတဲ့အချက်ကပါလဲဆိုတော့ဒီ NUG ကိုကျန်တဲ့ဒီမြမအရေးကိုတွန်းတက်လိုက်လုပ်နေတဲ့အဖွဲ့အစည်းတွေအများကြီးကပြောနေတဲ့ချက်ကအာဆီယံရဲ့ 5 point consensus တခုတည်းနဲ့မလုံလောက်ဘူးဒီတဲ့ကျေပြန့်တဲ့နီးလန်းနေနဲ့ဟိုအဖြေရှာမယ်ဒီ 5 point consensus တခုတည်းမလုံလောက်ဘူးပေါ့နော်အဲ့တော့ဒီသူတို့ဆုံးဖြတ်ချက်မှာကအာဆီယံအနေနဲ့တခြားသောနီးလန်းတွေကိုလည်းရှာမယ်ဆိုတာကိုပါလာတယ်ဒီ 5 point consensus အပြင်ဆိုတော့ဒါကကျွန်တော်အပြင်က NUG ပြောနေတဲ့စကားတွေကိုဒါ compliance ပေါ့နော်ဒီလက်ခံလာတဲ့follow လုပ်လာတယ်ဆိုတဲ့သဘောကိုကျွန်တော်တွေ့ရတယ်နောက်တစ်ခုကပါလဲဆိုတော့အာဆီယံတစ်ခုတည်းနဲ့ဒီမြမအကြီးဖြည့်ရှင်းမှုကဟိုလုံလောက်တဲ့ခွန်အားအင်အားမရှိဘူးပေါ့နော်ဒီအတွက်ကြောင့်မလို့အာဆီယံအပြင်တခြားသောဒီမြမအကြီးကို ဟိုဆောင်ရပေးနိုင်တဲ့အာဆီယံရဲ့ dialogue partner တွေနောက်ပြီးတော့မှ UN agency တွေနဲ့ United Nations နဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့အစဉ်တစိုက်ပြောလာတယ်အခုဒီမှာလည်းအဲ့ဒီအချက်ကိုဒီအာဆီယံ summit ကထုတ်ပြန်တဲ့အချက်မှာဒီဟာကိုလည်းလက်ခံထားတာတွေ့တယ်အဲ့တော့ ASEAN အနေနဲ့ UN ကိုလည်းသူတို့ခေါ်မယ်တခြားသော external partner တွေလည်းခေါ်ပြီးတော့မှဒီ 5-point consensus အောင်မြင်ဖို့အောင်မြင်မြင်ဒီအကောင့်တွေပေါ်နိုင်ဖို့အတွက်လိုအပ်တဲ့အကူအညီတွေတောင်းမယ်ဆိုတဲ့ statement တွေပါလာတယ်ဆိုတော့ဒါတော်တော်လေးကောင်းတယ်နောက်တစ်ခုကဒီအဟစင်တာပေါ့နော်ဒီ humanity နဲ့ assistant ပေးတဲ့အခါမှာဒီ ASEAN အဟစင်တာကနေပေးတယ်အဲ့တော့သူ့ရဲ့မူလ protocol အရဆိုရင်ဒီအဟစင်တာရဲ့ counterpart ဒီဒီလူကပြန်ဝင်ကြီးဌာနပေါ့เนาะအဲ့တော့ဒီဝင်ကြီးဌာနကစေုပ်စုအောက်မှာရောက်နေတယ်စေုပ်စုက control လုပ်ထားတဲ့ဟာဖြစ်နေတယ်အဲ့တော့သူ့မှာမြန်မာပြည်လက်လုပ်တဲ့အခါမှာအကန့်အသတ်တွေအများကြီးရှိနေတယ်အဲ့တော့အခုဒီထုတ်ပြန်တဲ့ statement မှာဘာပါလာလဲဆိုတော့အဟစင်တာကိုလည်း some degree of autonomy ပေးမယ်ဆိုတဲ့ဟာမျိုးပါလာတယ်အဲ့တော့အဟစင်တာဒီသူ့ရဲ့ဒီ negotiation protocol အပြင်သူ့ဟာသူဆုံးဖြတ်ပြီးတော့မှလွတ်လပ်လပ်လုပ်နိုင်တဲ့အနေအထားတွေရှိလာတယ်ဒါဟာUG နောက်ပြီးတော့မှကျွန်တော်တို့တိုင်းသားဖွဲ့စည်းတွေနဲ့ဓာတ်ရိုက်ချစ်ဆက်လုပ်နိုင်တဲ့လမ်းစာပေါ်လာတယ်လို့တော့မြင်လာပါတယ်ဆက်တော့စောင့်ကြည့်ရမှာပေါ့နော
်ဟုတ်ကဲ့ပါရှင်ဆရာအခုဆရာပြောသွားတဲ့အထက်မှာဒီ ASEAN ရဲ့ဒီဘုံသဘောတူညီချက်900ပေါ့လေအဲ့ဒီအကြောင်းတွေပါပါတယ်ဆရာအကယ်၍ပြီးတော့အခုဆိုရင်လည်းတို့တချို့သတင်းတွေမှာဆိုရင်ဒီဘုံသဘောတူညီချက်900ကိုဒီစစ်ကောင်စီဘက်ကဘယ်လိုပြောမလဲဟိုစတင်အကောင့်ထဲပေါ်ဖို့ပေါ့နော်အဲ့ဒါအချိန်ကန့်အသတ်နဲ့ပေးပြီးတော့လုတ်ခိုင်းမယ်အဲ့လိုမှမလုတ်ရင်ဒီအာဆီယံအစည်းအဝေးအဆက်ဆက်ပေးမတက်မဲ့ပုံစံမျိုးတွေဒါမှမဟုတ်ရင်ဟိုပယ်မလားတော့မပြောတော့ဘောနော်ဆရာအဲ့လိုမျိုးတွေစကားတွေပြောဆိုလာတာတွေရှိပါတယ်ဆရာအကယ်၍စစ်ကောင်စီဘက်ကဒီဟိုဘုံသဘောညီညီချက်၅ချက်ကိုအကောင့်ထဲပေါ်မယ်ဆိုရင်ရောဒီဆရာတို့ NUG အနေနဲ့ပြီးတော့ဒီ PDF တွေဘက်ကရောဘယ်လိုတုံ့ပြန်ဖို့ရှိလဲရှင
့်အဲ့ဒါကတော့လေအခုဒီအာဆီယံနိုင်ငံကြ合いဝင်ကြီးအစုအဖွဲ့ကနေပြီးတော့မှဒီ ASEAN 5-point consensus ကိုဘယ်လိုအကောင့်ထဲပေါ်မယ်ဆိုတော့implementation plan ကိုသူတို့ဆွဲဖို့တာဝန်အနှင်းလိုက်တယ်ပေါ့နော်အဲ့တော့အဲ့ဒီ implementation plan မှာကဒီတိုင်းတာလို့ရတဲ့ indicator တွေအချိန်ကာလသတ်မှတ်ချက်တွေနော်အဲ့ဒါတွေအကုန်ပါမယ်ဆိုတော့ဥပမာအဖြစ်ပေါ့ဗျာဟို ASEAN ရဲ့ 5-point consensus မှာအချက်တစ်ချက်ဖြစ်တဲ့ဒီ adjustment မှုတွေကိုချက်ချင်းရပ်ဆိုင်းမှုဆိုတဲ့ဟာပေါ့နော်ဒီခေါင်းစဉ်အောက်မှာ ASEAN ရဲ့ 5-point consensus implementation မှာ၄ကြောင်းကနေဒီတက်ခိုက်မှုတွေကိုဒီဘယ်နည်းဘယ်ရက်ကစပြီးရပ်တန့်ရမယ်ဆိုတဲ့နော်ဒီအကောင့်ထဲပေါ်မှုတော့တတ်မှတ်မှုတွေပေါ်လာရင်တော့ကျွန်တော်တို့က welcome ပေါ့ဗျာတော့အဲ့အတွက်ကြောင့်မို့အခုချိန်ကတော့ကျွန်တော်တို့ပြောဖို့စောသေးတယ်သို့တော့ဒီ statement ဒီအရင်တော့ရဲ့ statement နေနဲ့ရှင်းလိုက်ရင်ပို့ပြီးတော့တိကျလာတယ်ပို့ပြီးတော့ကျေပြန့်တဲ့သုံးသပ်ချက်တွေရှိတယ်နောက်ပြီးတော့မှပြဿနာရဲ့အခြေခံကိုလည်းသူတို့ဟိုတိတိကျကျထောက်ပြထားတယ်သူတို့ဖြင့်ဒီ 5-point consensus မအောင်မြင်လာသည်စိုးစုကနေပြီးတော့မှလိုက်နာဆောင်ရွက်မှုမရှိလို့ဆိုတဲ့ဟာကိုလည်းထင်ထင်ရှားရှားပေါ်ပြထားတယ်ပေါ့နော်အဲ့တော့ဟို welcome လို့ရမယ့် statement မှာဟိုကျွန်တော်တို့ကျင်းပဆရာတွေလည်းပါတယ်သို့တော့ implementation plan ကိုဘယ်လိုဆွဲလာမလဲဆိုတာတော့ကျွန်တော်တို့ဖောက်ကြည့်တဲ့နယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအာဆီယံအဖွဲ့ဝင်အတွင်းမှာဒီ Indonesia, Malaysia ပြီးတော့ Singapore, Brunei စတဲ့နိုင်ငံတွေကတော့ဘယ်လိုပြောမလဲဟိုပို့ပြီးတော့ဟိုမြန်မာအပေါ်ပြင်းထန်တဲ့အဖွဲ့တွေပေါ့နော်ဒါပေမဲ့ကမ္ဘောဒီးယား၊ထိုင်းတို့လာအိုတို့ကကြတော့ဟိုစစ်ကောင်စီဖက်ကိုရပ်တည်တဲ့အနေအထားမျိုးရှိတယ်လေဆရာအဲ့တော့အဲ့ဒီလိုမျိုးဘယ်လိုပြောမလဲနှချမ်းကွဲနေတဲ့အချိန်မှာကောဘယ်လိုပြောမလဲမြန်မာနဲ့ပတ်သက်ပြီးတို့ထိထိရောက်ရောက်လုံနိုင်မဲ့အနေအထားရှိတယ်လို့ဆရာအနေနဲ့မြင်ပါသလားရှင
့်အဲဒါကြောင့်လေကျွန်တော်တို့ကလေဟိုပြောခဲ့တာပေါ့အာဆီယံအနေနဲ့ကတူတခုတည်းအနေနဲ့မြန်မာရေးကိုဖြည့်ဆည်းနိုင်တဲ့အင်အားဟိုဟာပေါ့နော်မရှိဘူးအဲ့တော့အဲ့တော့ကြောင့်လည်းအခုတို့က UN နဲ့တခြားသော external partner တွေကိုတို့ဟိုဟာပေါ့နော်ကောခေါ်တော့မယ်အကူအညီတောင်းမယ်တို့ကိုအကူအညီပေးဖို့တောင်းဆိုတော့မယ်ဆိုတာပါလာတယ်လေနောက်တစ်ခုကတော့ ASEAN ရဲ့ဒီလုံထုံးလုံကြီးအရာလည်းသူက consensus approach နဲ့သွားတာဟိုအားလုံးသဘောတူညီမှုနဲ့လုပ်တာဆိုတော့မနေ့ကထုတ်ပြန်လာတဲ့ statement ကလည်းဒါအားလုံးသဘောတူညီချက်တွေပါတယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်ဒီ MalaysiaIndonesia, Singapore, Southeast Asia, no. ဒီလိုနိုင်ငံတွေလောက်တင်းတင်းမာမာမပြောတော့လဲပဲ ASEAN တစ်ခုလုံးအနေနဲ့တော့ဒီဆေးဥစုရဲ့ဒီသူကတိပေးထားတဲ့အချက်၅ချက်ပေါ်မှာမလိုက်နိုင်ဘူးပေါ့တဲ့အနေထားကိုတော့တော်တော်လေးစိတ်ပြက်ပြီးတော့မှဒီတိကျတဲ့ဟိုအကောင့်ထဲပုံမှုတွေလုတ်ဖို့မှာတော့သူတို့အားလုံးသဘောတူတယ်လို့ယူဆလို့ရပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီဒဏ်ခပိတ်ဆို့မှုပေါ့လေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ EU နဲ့ America တို့ကဟိုဒဏ်ခပိတ်ဆို့မှုတွေကိုထပ်ပြီးတော့တိုးမြင့်တာပေါ့နော်ဒါပေမဲ့အဲ့ဒီထဲမှာ Australia နိုင်ငံကမပါသေးဘူးပေါ့လေအဲ့ဒီအပေါ်မှာရော Australia ကတော့စဉ်းစားနေတယ်ဒဏ်ခပိတ်ဆို့ဖို့စဉ်းစားနေတယ်ဆိုတာတခါတည်းမနေဘူးပြောနေတာပေါ့နော်ဒါပေမဲ့အခုထိပါမလာသေးတဲ့အပေါ်ဆရာအနေနဲ့ကောဘယ်လိုတုံ့ပြန်ချက်မှာတလဲရှင်
ဒီကအဲ့ဒါလေပြီးခဲ့တဲ့ဒီဂျာသရင်းနေစီနေအစီမိတ်မှာလည်းဒီအကြောင်းအရာတွေကိုဒီအထက်လွတ်တော်မှာသူနည်းမင်းများလာလေရှိတယ်ပေါ့နော်အဲ့တော့ဟိုဩစတြေးလျအစိုးရအနေနဲ့ကတော့ဒီ section ဒီနော်ဒီစစ်အုပ်စုတွေဒါပြောက်တဲ့လုတ်တင်လုတ်ထိုက်တဲ့အားဆိုတာသူတို့လက်ခံထားပြီးသားလို့တော့ကျွန်တော်ယုံကြည်တယ်အဲ့တော့သူတို့အနေနဲ့ဘယ်နေ့ဘယ်အချိန်မှာဟိုဆောင်ရွက်မယ်ဆိုတဲ့အချိန်ပေါ့နော်အချိန်ကိုတော့သူတို့ကြည့်နေပုံရပါတယ်အဲ့တော့ဩစတြေးလျအစိုးရရဲ့အစီအလာရလည်းသူကတခြားနိုင်ငံတွေနဲ့မတူဘူးဆိုတော့သူ့ရဲ့ style လို့ပဲပြောရမှာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ဆိုတော့ဒါကဟိုအမြန်ဆုံးလုတ်တင်ပြီးတကယ်တမ်းဆိုရင်ဟိုပြည်စုရေးယူမှုတွေလုတ်တင်တာကလွန်တောင်လွန်နေပါပြီဗျာ
ဟုတ်ကဲ့ဆရာပြီးတော့နောက်တစ်ခုကဒီဩစတြေးလျတန်ယုံကဒီမြန်မာနိုင်ငံမှာဘယ်လိုပြောမလဲစစ်တပ်နဲ့အဆက်အနွယ်မှုရှိတဲ့ဟိုတယ်တွေမှာတန်ယုံအမှုတန်းတွေတဲခိုနေတာမျိုးတွေပေါ့နော်အဲ့ဒါတွေရှိတယ်ဒေါ်လာတန်းနဲ့ချီကုန်နေပေါ့လေပြီးတော့မြန်မာရဲတွေနဲ့လည်းဆက်လက်ပြီးတော့အဆက်ဆံတွေရှိတယ်ဆိုတာမျိုးတွေဟိုသိရပါတယ်ဆရာအဲ့ဒါတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးပြောချင်ပါသလဲရှင
့်ဟောဒီဩစတြေးလျတန်ယုံကဝန်ထမ်းတွေအနေနဲ့ဒီဟိုပေါ့စစ်ကောင်စီနဲ့နှီးနွယ်နေတဲ့စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုတွေပါတဲ့ဟိုတယ်မှာဒေါ်လာတန်းချီတဲ့အသုံးစိတ်တွေရှိတယ်ဆိုတော့ကျွန်တော်လည်းကြားသိရပါတယ်။သို့တော်လည်း NUG အစိုးရအနေနဲ့တော့ဒီပုံမှာတော့ကျွန်တော်အချက်မပေးကြပါဘူးဗျ။တခြားသောလူခွင့်ရေးဆိုင်ရာဖွဲ့စည်းတွေတောင်နောက်ပြီးတော့ဒီဩစတြေးလျရောက်မြန်မာလူမှုဖွဲ့စည်းတွေကတော့ဒီပုံမှာဒီတင်းတင်းပြောဆိုတန်နေတော့ကျွန်တော်ကြားရပါတယ်။အဲနောက်တစ်ခုကတော့ဒီဆက်မမီးတဲ့ရဲကိစ္စကလည်းဒါကအခုမှမဟုတ်ဘူးဗျ။ကျွန်တော်တိတိလောက်ဒီ1990နဝတ္တနာဖခစ်မှလည်းဒီမြန်မာရဲတပ်ဖွဲ့ကိုဩစတြေးလျကတင်နန်းနေပေးတယ်ဒါတွေမပေးဖို့အတွက်ကိုဒီလူမှုအခြေပြုဖွဲ့စည်းတွေလူမှုခွင့်ရဖွဲ့စည်းတွေတောင်းဆိုတဲ့အခါမှာဩစတြေးလျမြေပေါ်မှာတော့မလုပ်တော့ပေမဲ့ဒါဒီအင်ဒိုနီးရှားလားမသိဘူးနော်နိုင်ငံတစ်ခုမှာသွားပြီးတော့လုပ်ပေးတယ်ဒီနေ့လည်းသူတို့ Senate Estimate မှာဖြေသွားတဲ့အခါမှာသူတို့ဒီရဲတပ်ဖွဲ့ကိုနဲ့ပတ်သက်လို့မြန်မာရဲတပ်ဖွဲ့နဲ့သူတို့ပတ်သက်နေရတဲ့အကြောင်းရင်းကဒီဩစတြေးလျကိုဝင်နေတဲ့ဒီမွေးစည်းဝါးတွေရဲ့80ရာခိုင်နှုန်းကမြန်မာပြည်ကလာနေတယ်။အဲ့တော့ဒီသတင်းအချက်အလက်တွေကိုဩစတြေးလျရဲတပ်ဖွဲ့ကရဖို့လိုတယ်။ဒါကြောင့်သူတို့ဒီမွေးစည်းဝါးနဲ့ပတ်သက်တဲ့ထောက်လိုင်းသတင်းအချက်အလက်တွေကိုတော့ပလင်နေရတာဖြစ်တယ်လို့သူတို့ပြောသွားတယ်ပေါ့နော်။ဆိုတော့ဒါကတော့ဩစတြေးလျအစိုးရရဲ့ဒီမျိုးသားအကျိုးစီးပွားဆိုင်ရာကဏ္ဍတစ်ခုဖြစ်မယ်လို့တော့ထင်ပါတယ်။သို့တော့ဒီဩစတြေးလျအစိုးရအမြဲပြောလို့ရှိသလိုပေါ့ဒီစစ်အုပ်စုနဲ့သူတို့ဆက်ဆံနေရတယ်ဒါပေမဲ့မဖြစ်မနေဒါဟုတ်ထိတွေ့ပြောဆိုရမယ်အပိုင်းလောက်ပဲသူတို့လုတ်ပြီးတော့မှအနေဆုံးအဆင့်နဲ့ဆက်ဆက်နေပါတယ်ဆိုတော့ဒါလေးကိုပို့ပြီးတော့အလေးနဲ့ဟိုပြုတ်ဖို့လုံမယ်လို့တော့ဟိုကျွန်တော်အနေနဲ့မြင်ပါတယ်ဗျ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဩစတြေးလျအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲပေါ့နော်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့ရေးတွေကိုပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးဒေါ်လာတန်135တန်ပေးမယ်ဆိုတာမျိုးတွေပြောထားတယ်ဒါလည်းတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီဩစတြေးလျနိုင်ငံမှာရှိနေတဲ့မြန်မာတွေခေလွန်ခွင့်တောင်းရင်အဲ့ဒါတွေကိုဦးစားပေးပြီးတော့ဟိုစစ်စစ်သွားမယ်ဆိုတာမျိုးတွေလည်းပြောဆိုလာတာရှိတယ်လေအဲ့ဒါအဲ့ဒီအပေါ်မှာရောဆရာတို့ဘယ်လိုမြင်ပါသလဲရှင
်အဲ့ဒါတော့ပထမဆုံးအနေနဲ့တော့ဒီလိုစဉ်းစားပေးတာအတွက်တော့ကျွန်တော်တို့ကြိုးဆိုပါတယ်ဒါဖြစ်ရင်ဒီကျွန်တော်သိသလောက်တော့ဒီ on show ပေါ့နော်ပြည်တွင်းဩစတြေးလျမြေပေါ်ရောက်ပြီးမှ protection ရှောက်တဲ့လူတွေဆိုလဲတချို့ဆိုရင်နှစ်ချီပြီးတော့ကြာတယ်ဟိုမြန်မာတွေတော့ဖြစ်ချင်ပေမဲ့တချို့တွေ applicant တွေဆိုရင်10နှစ်လောက်တောင်မှစောင့်နေရတာတွေရှိတယ်လို့ကြားတယ်ပေါ့နော်အဲ့တော့အခုအနေထားကတော့ဒါဟို fast track ပေါ့ဗျာဒီ priority lane ကနေစဉ်းစားပြီးမယ်လို့ပြောတဲ့အကြောင်းမျိုးကျွန်တော်တို့ဒါကြိုဆိုပါတယ်သို့တော့ဒီအိန္ဒိယနိုင်ငံမှာနောက်ထိုင်းနိုင်ငံမှာနော်တော်တော်ကိုအခက်အခဲပေါင်းများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာဒုက္ခသည်တွေလည်းအများကြီးပါအဲတော့သူတို့အတွက်ကလည်းမေ့မထားသင့်ပါဘူးလို့ကျွန်တော်ပြောချင်ပါတယ်ဗျအဲနောက်တစ်ခုကတော့ဒီ humanitarian support အတွက်ကိုဒေါ်လာ135သန်းအခုဘဏ္ဍာရေးနှစ်မှာသုံးစွဲဖို့ရည်ရွယ်ထားတာတော်တော်အထူးပဲကြိုဆိုပါတယ်အဲတော့ကျွန်တော်ဒီကြေညာချက်ကိုကြည့်တဲ့အခါမှာလည်းဒီဒေါ်လာ135သန်းကဒီအကာအကွယ်ပေးဖို့နောက်ကျန်းမာရေးနဲ့ပညာရေးဆိုင်ရာကဏ္ဍတွေမှာသုံးဖို့ရည်ရွယ်တယ်လို့ဟိုပြောထားတာတွေ့ပါတယ်အဲ့တော့ ဘသူတွေကအကျိုးခံစား권ရမလဲဆိုရင်တော့ဒီထိုင်းနဲ့အိန္ဒိယမှာရှိနေတဲ့မြန်မာရရှူဂျီစီလည်းပါဝင်တယ်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာရရှူဂျီစီလည်းပါဝင်တယ်။နောက်ပြီးတော့မှရိုဟင်ဂျာရရှူဂျီစီကိုလက်ခံထားရတဲ့ဒီဘင်္ဂလားဒေ့ရှ် community တွေလည်းဒီ support ကိုရမယ်လို့ကြည့်ထားတာတော့တွေ့ရပါတယ်ဗျ။ဒါကိုလည်းကျွန်တော်တို့ welcome လုပ်ပါတယ်
။ဟုတ်ကဲ့ဆရာ။နောက်ဆုံးတစ်ခုကတော့လေးဆရာဒီမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကလည်းတစ်နေ့တစ်နေ့ပိုဆိုးနေတာပေါ့နော်။အဲ့ဒါတွေနဲ့ပတ်သက်ပြီးဒီဟိုဆရာတို့ဘက်ဒီဘယ်လိုပြောမလဲဟိုချိုးဖောက်တဲ့စစ်ကောင်စီကိုအရေးယူပေးဖို့ဆရာတို့ဘက်ကနေဒီ international jurisdiction ပေါ့လေအဲ့ဒါတွေနဲ့စူးစမ်းလှုပ်ဆောင်နေတာမျိုးတွေလည်းရှိပါတယ်ဆရာအဲ့ဒီအပေါ်မှာရောဒီ Australia ကဟိုတုတ်ပြန်မှုတွေရှိပြီလားရှင်အဲ့ဒီဆရာတို့ရဲ့စူးစမ်းမှုအပေါ်မှာလေ
ဟုတ်ကဲ့ဟုတ်ကဲ့မိလာအတွက်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီလုပ်ငန်းကတော့ပုံမှန်ကျွန်တော်တို့သွားနေပါတယ်အခုဆိုရင်ကျွန်တော်တို့အကူအညီပေးနေတဲ့ရှေ့နေတွေအနေနဲ့ကတော့ဒီ legal case တစ်ခုပြည့်ပြည့်စုံစုံပေါ့နော်ဒီတရားစွဲဆိုနိုင်မှုနဲ့လုံလောက်တဲ့ထောက်ထားတွေရဖို့အတွက်ကိုသူတို့ပြင်ဆင်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကျွန်တော်တို့ဒီအဓိကသက်သေတွေနဲ့အင်တာဗျူးတွေလုပ်ရတာရှိတယ်အချက်လက်တွေကိုပုံပြေဆုံးအောင်လုပ်ရတာရှိတယ်ဆိုတော့အဲ့ဒါတွေကတော့အခုကျွန်တော်တို့တွားနေပါတယ်အစိုးရကတော့အစိုးရရဲ့တာဝန်ရှိတဲ့စိတ်ပိုင်းတွေတော့ကျွန်တော်တို့အခုတည်းကဟိုတရားဝင်ထိတွေ့တာမျိုးမလုပ်သေးပါဘူးဗျဒီ case ကိုပို့ပြီးတော့မှခိုင်လုံတိကျအောင်ဆောင်ရွက်နေတဲ့အစီအမံရှိပါသေးတယ်
ဟုတ်ကဲ့ပါရှင်ဒေါက်တာထွန်းအောင်ရွှေအခုလိုမျိုးစိတ်ရှည်လက်ရှည်ဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
။ကျွန်တော်လည်းအခုလိုမျိုးဖြည့်ချခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာမ။